မနေ့တောက်ကြမင်းညဆယ်နာရီဝင်းကျင်လောက်ကကချင်ပြည်နယ်ဖားကန့်မြို့နယ်ကံခါကျေးရွာအနီးကကြောက်စိန်းနောင်ဆုံးပြေနေစာပုံကြီးပြောကြခဲ့တယ်လို့ဖားကန့်ဒေသခံတွေကပြောပါတယ်။မြေတူးဆက်တွေပါဝင်အနည်းဆုံးလူ40ကျော်လောက်နေစာပုံပြီးပြီးတော့တည်ဆုံနိုင်တယ်လို့သတင်းတွေထွက်နေပေမဲ့အခုချိန်ထိကတော့အလောင်းတွေကိုတူးဖော်နေသေးတယ်လို့သိရပါတယ်။ဖားကန့်ကြောက်စိန်းတူးဖော်ရေးလုပ်ငန်းဝင်တွေက ဆုံးပြေနေစာပုံတွေဟာလုပ်ငန်းဝင်အနေနဲ့ကြီးမားလို့မိမယ်။တက်ဆိုင်ရာဘက်ကစနစ်တကျလုံခြုံမှုရှိအောင်မဆောင်ရွက်ပေးထားဘူးလို့လည်းဝေဖန်မှုတွေရှိပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်။ မနေ့တောက်ကြမီမတ်လ16ရက်နေ့ည7:45မိနစ်ဝင်းကျင်လောက်မှာကချင်ပြည်နယ်ဖားကန့်ဒေသတွင်ကကံခွာကျေးရွာကကြောက်စင်းတူဖော်ရေလုပ်ငန်းဝင်တွေကဆုံးပြေနေစာတွေလာရောက်စုပေါင်းဆုံးပြေကြတဲ့နေစာပုံကြီးပြိုကျခဲ့တဲ့အတွက်ကြောက်စင်းတောင်ကုမ္ပဏီကမြေတဲတဲ့ကားကြီး2စီးအပါအဝင်ဆုံးပြေနေစာပုံမှာတောက်ရှာနေကြတဲ့ရေမစေးကြောက်ရှာသူတွေလို့ခေါ်တဲ့ရေမစေးတချို့တည်ဆုံးခဲ့ကြပြီးတည်ဆုံးသူ ဥက္ကဋ္ဌင်းကြီးနဲ့ဖားကန့်ခြေဆိုင်ကချင်လူမှုဖွံ့ဖြိုးရေးအသင်းရဲ့ဥက္ကဋ္ဌဦးလာမောင်လာထောင်ကအခုလိုပြောပြပါဗျာ။ဟု
တ်ကဲ့ခြေတော်တော်လေးဆေးလေဘာလို့ဆိုတော့ရေဖိုးလို့လောက်ဒီကတော့ဖားကားကြီးလေပြေကြသွားလည်းပါလေ။ဟိုကားမောင်းနဲ့ဒီရောအဲ့ဆက်ခင်းနဲ့ဒီရောဆောက်လူတဲ့အမှရောက်လေးကျော်အဲ့လိုဘာသာလို့ဒီလိုတော်တော်လေးဆိုးတဲ့အနေထားရှိတယ်ဟုတ်ကဲ့။ကျွန်တော်ကြားလာတာအရောက်လေးကျော်လို့ပြောလို့အရောက်လေးကျော်ပေါ့လေ။အခုတော့ကျတော့ပေါ်လာတော့ပြီးရောတော့ပြောလို့တော့လို့ဘူး။ဟိုကူကြီးပြည်နဲ့ဘာလို့တော့ရောက်နေကြပြီအဲ့မှာ။
ဖားကန့်ကလာတဲ့သတင်းတွေအရအနည်းဆုံးလူ40ကျော်လောက်တေဆုံးနိုင်တယ်လို့ဆိုပေမဲ့ဖားကန့်ဒေတာအာနာပိုင်းနေဘက်ကတော့လူ၄ဦးပဲလူပြောက်တိုင်ကြားထားတာရှိတယ်လို့သိရပါတယ်။ဖားကန့်ဒေတာခန့်သတင်းသမားတဦးဖြစ်တဲ့ကိုဇော်မိုးထက်ကလည်းတောက်တာမင်းညာကပြိုကျခဲ့တဲ့နေစာပုံနဲ့ပတ်သက်ပြီးဖားကန့်ဒေတာခန့်အာနာပိုင်းနေစီကသူတိထားသမျှအခုလိုပြောပြပါဗျ။အဲ
့ဒီနေရာဆိုလို့ရှိရင်ပြိုတဲ့အချိန်ပေါင်းမနည်းတော့ဘူး။သေတဲ့လူတွေလည်းမနည်းတော့ဘူးကွနော်။အဲ့ဒီဖားကန့်မှာအဲ့ဒီနေစာပုံကအဆိုးဆုံးပဲဗျ။မနည်းကကျွန်တော်တို့ကြားရရင်စေနာကြီးခွဲပေါ့ကွာ။ဒီစနစ်လောက်ဆိုလို့ကျင်းကျွန်တော်တို့ဒီလှပြောကြဒီစားလုံးပြူတယ်ပေါ့မှာတချို့ကလည်း40လောက်ပါသွားတယ်လို့60လောက်ပါသွားတယ်လို့ဒါကတော့အရက်စကားတွေပေါ့ဘာလို့ဒီစားလုံးဆန်လဲသူတို့ပြောမယ်ဆိုတဲ့ပြောလောက်တယ်ဒီတော့ဒီစားလုံးတကုံတကုံကဒီမစီးတွေအားကြီးကြာကြတာဦးငင်းငါးဆယ်ယောက်ဆဲရှာတာပေါ့ဦးဒီမစီးတွေကြားပန်းခတ်ပြီးစုပြုံပြီးရှာကြတာဦးဘာလို့ဒီကတော့ကျွန်တော်ဖားကညို့နဲ့အချို့ရေးပုံပြနေတော့သူတို့ပြူလူကြောင်းဆိုင်ထားတာကတော့တရုံ၄ယောက်ပဲရှိတယ်ပေါ့နော်အဲ့တော့ဒီဟာကကျွန်တော်တို့ဘယ်လောက်ပါသွားတယ်လဲဘယ်လောက်တည်ဆုံးနိုင်တယ်ဆိုတာကကျွန်တော်တို့ဘယ်လိုမှခံမလို့မရတဲ့ကိစ္စမျိုးဖြစ်နေတာကြ
။ဖားကန့်ဒေတာထဲမှာအခုလိုမြေစာပုံပြောကြပြီးလူရာနဲ့ချီမြေစာပုံပိတည်ဆုံးခဲ့ရပေမဲ့လို့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကအမည်မရှိအောင်တားဆီးပေးနိုင်တဲ့ထိရောက်တဲ့လုံခြုံရေးအစီအမံတွေကိုဆောင်ရွက်ပေးထားတာမရှိဘူးလို့လည်းဦးလာမောင်လာထောင်ကပြောပါတယ်
။ကုမ္ပဏီတွေစုံပြစ်ထားတဲ့မြေစာပုံပေါ့လေ။အဲ့လည်းတတ်ပြက်ပြီးတော့ဒီသက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းဘာမှကြားပြီးစစ်ဆေးတာတော့ရှိရှိရတော့မရှိဘူးလေ။လုံးဝမရှိတာ။ပြီးတော့အဲ့ဒီကုမ္ပဏီကလည်းသူစုံပြစ်နေတဲ့မြေစာအပေါ်လည်းပေါက်ကကြီးပစ်ထားတယ်ပေါ့လေအဲ့လိုပြီးတော့အဲ့ပေါက်ကကြီးပစ်ထားတဲ့နေစာပြောကတော့ပြောလို့နေတူလဲမိုးရွာလဲဖြစ်တဲ့ခါကျတော့အဲ့ကြားကြမှာပြပြီးစော်ကြီးကြီးတွေတူးပေါ်တဲ့အခါသူတူးရလေတော့အောင်သူပြီးတော့မိုင်းနေပါလေခွဲလာရှိတယ်လေအဲ့လိုခွဲတဲ့ခါကျတော့ကတော့ပြောလို့သူကစုံပစ်ထားတဲ့နေပြအက်တက်ပြီးတော့အဲ့ရတွေဖြစ်ဖြစ်ပြီးအဲ့မှာမိုးရွာပြန်ရွာလဲအဲ့ကပြောသူခါပြီးလာတော့ဟုတ်တယ်အဲ့တော့သူကအဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်ကြားပြီးစစ်ဆေးတာတော့ဘာမှမရှိဘူးလေအဲ့ဒါကြောင့်ခဏလာပြီးတော့ဖြစ်တယ်လေကျတော့အဲ့ဒီမှာတက်ပြီကြည့်တာပေါ့
ဖားကန့်ကျောင်းစိန်းတွေကမြေစာပုံတွေမချခဏပြိုကျပြီးတော့လူပေါင်းများစွာအသက်ဆုံးရှုံးနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်မြေစာပုံတွေစနစ်တကျဆုံးပြစ်ဖို့နဲ့လုပ်ငန်းဝင်အန္တရာယ်မရှိအောင်သက်ဆိုင်ရာဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဆောင်ရွက်လုပ်ကိုင်တင်ပြီလို့လည်းဖားကန့်ဒေသခံတရင်သမားကိုဇော်မိုးထက်ကအကြံပြုပါတယ
်မြေစာပုံကြီးတွေကလည်းအပြင်းကြီးတွေကပေ3-5000ပုံထဲမှာမြင်တဲ့အတိုင်းအဲ့လိုမျိုးကြီးတွေဆိုတော့တစ်ခါဒီရေမစေးဆိုတဲ့ဒီသားသားကလည်းမြေစာပုံသွားရှာတော့တယ်မြေစာပုံနဲ့အဲ့လိုအန္တရာယ်များတဲ့ခါကျတော့အစိုးရအပြုမိုက်ကြီးပြည်ရပါတော့အဓိကတော့သက်ဆိုင်ရာဌာနကြီးကဒါဒီချက်ချက်မမှန်နဲ့ဒီသူတို့တတ်မှတ်ထားတဲ့စီကံချက်တွေတိုင်းမပုံဘူးဆိုလို့ရှိရင်အရေးယူဆောင်ရွက်မှုအားနည်းရပါပဲဒီကဟိုမြေသာပြိုတော်ပြီဆိုလို့ရှိလို့ရှိရင်ဟိုကုမ္ပဏီတွေတက်တာကိုဌာနဆိုင်ရာတွေတက်တာကိုအားထုတ်ပြည့်စုံကြကျွန်တော်ရှာပေးတာမျိုးမရှိရှာမပြေကြဘူးတကယ်တော့ပေါ်ပေးသေးလေး5လောက်နဲ့ပို့ပေါ်ဒီပေါ်လုပ်လို့အဲ့လိုမျိုးရှာကြတဲ့အတွက်ဟိုဒီကောင်ပြိုတော့အချိန်တိုင်းအချိန်တိုင်းမှာလည်းဘယ်တော့မှကုန်ကြောင်ရှာလို့ပြီးပေါ့နော်ကုမ္ပဏီတက်တာကိုဌာနဆိုင်ရာတက်တာကိုအဲ့ဒါတခုလည်းတော်တော်အားနည်းတယ်ကျောက်ဖေးပြုတ်ကိုရေးဌာနလုံးချင်းလို့ဌာနပြောရတယ်သူတို့တက်တာပြီးထားတဲ့မိသားစုမျိုးလိုက်ပြီးတော့လေးလာပြီးတော့မှဒီကန်ချက်တဲ့မိတဲ့ဟာတွေကိုအေးအေးယူတာမျိုးမိသားစုကြီးဖြည့်ဆော့တာမျိုးပေါ့နော်အဲ့လိုမျိုးတွေလုပ်ပြီးမှတော်တော်အားနည်းပါတယ်အတော့ကူအားနည်းတယ်နောက်လဲဒါကြီးကြုံမှာပဲ
ကချင်ပြည်နယ်ဖားကန့်ဒေသတွေမှာကျောက်ဖေးရှာဖွေနေတဲ့လုပ်ငန်းခွင်ကစုံပြည့်မိသားစုတွေမှာထောင်ပေါင်းချီတဲ့ရေမစေးကြောက်ရှာဖွေသူတွေဟာအသက်နဲ့ရင်းနှီးရှာဖွေကြရလိမ့်ရှိ ှိပြီးမကြာခဏမြေစာပုံတွေပြိုကျတဲ့အတွက်လူရာနဲ့ချီတည်ဆုံးနေရှိပေမဲ့လို့အခုအချိန်ထိပြည်တော်စုအစိုးရကချင်ပြည်နယ်အစိုးရလွှတ်တော်နဲ့တပ်ဆိုင်နဲ့တာဝန်ရှိတဲ့သူတွေဘက်ကကြောက်စိမ့်မင်းလုပ်ငန်းဝင်လုံခြုံရေးနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်ပေးနေတာမရှိသေးဘူးလို့လည်းဖားကန့်ဒေသခံတွေကပြောပါတယ်ရှင်။